ရုရှားနိုင်ငံကိုရာဇဝတ်နှစ်တစ်ခုရဲ့လေးပုံတစ်ပုံလောက်အုပ်ချုပ်နေတဲ့သမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်တက်တန်းဆက်လက်အာဏာရမယ်အလားလာရှိနေပါတယ်။တိုက်ခိုက်မှုကိုအပြင်းထန်နှိမ်နှင်းထားတာကြောင့်ရုရှားနိုင်ငံသားမဲဆန္ဒရှင်တွေအတွက်ရွေးချယ်စရာမရှိတဲ့အခြေအနေမျိုးမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီနေ့ပဲပြီးဆုံးခဲ့တာပါ။သမ္မတပူတင်ကိုပဲဖြစ်ဖြစ်ယူကရိန်းနဲ့ဆက်ဖြစ်နေတဲ့အပေါ်မှာပဲဖြစ်ဖြစ်လူသိရှင်ကြားဝေဖန်တာတွေကိုလက်မခံဘဲတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတောက်ကြနေကစရွေးကောက်ပွဲတွေကျင်းပခဲ့တာဖြစ်ပါတယ်။အဓိကနိုင်ငံရေးတိုက်ခိုက်အလက်ဆီနာဗာနီပြီးခဲ့တဲ့လထဲမှာပဲအာထိတ်ဒေသအချင်းထောင်တွင်သေဆုံးသွားတယ်လို့တခြားဝေဖန်သူတွေကလည်းထောင်ချခံရပြည်ပမှာတင်းရှောင်နေကြပါတယ်။အသက်82နှစ်အရွယ်သမ္မတပူတင်24နှစ်ကြာရုရှားကိုအုပ်ချုပ်နေတဲ့အပေါ်မှာရောယူကရိန်းနဲ့စစ်ဖြစ်နေတာကိုပါဝေဖန်တာမျိုးမရှိတဲ့ရုရှားအစိုးရနဲ့နှိစက်တဲ့နိုင်ငံရေးပါတီ3ခုကသာရွေးကောက်ပွဲမှာရှင်ပြန်ခဲ့ကြတာပါ။ရွေးကောက်ပွဲမတိုင်ခင်မှာပဲယူကရိန်းနဲ့စစ်မှာအောင်မြင်မှုတွေရနေတယ်လို့သမ္မတပူတင်ကဂုဏ်ယူပြောကြားပေမဲ့လည်းရွေးကောက်ပွဲအဆုံးသတ်မဲ့တင်းငွေတွေနဲ့ဆော်ရဲမှာပဲယူကရိန်းကအဝေးထင်း drone တွေနဲ့ဒလဆက်ပစ်ခတ်ခဲ့တဲ့ကြောင့်စိန်ခေါ်မှုတွေကလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ။